နာမည်ပတ်ထဲမှာအောက်စုတော်မှာဆွေးနွေးမဲ့အရေးပေါ်စစ်သုံးစည်းပြောင်းလဲမှုတွေမှာအီရတ်ကနေပြီးတော့အမေရိကန်တပ်တွေဆုတ်ခွာဖို့နောက်ဆုံးရဲ့သတ်မှတ်တာပါမယ်ဆိုရင်သူ့အနေနဲ့ဗီဒီယိုသုံးပြီးတော့ကန့်ကွက်မယ်လို့သမ္မတဘုတ်ကထပ်မံပြောကြားပါရယ်အမေရိကန်စစ်တပ်မှုတွေကိုအသေးစိတ်စီမံဖို့နဲ့အကြမ်းဖက်မှုဆန့်ကျင်စစ်နဲ့ဘာမှမဆိုင်တဲ့ပြည်ရင်းအသုံးစည်းတွေကိုထည့်သွင်းဖို့အခွင့်အမ်းတရအနေနဲ့ဒီပြောင်းလဲချက်ကိုအသုံးပြုနေတာဖြစ်တယ်လို့သမ္မတဘုတ်ကဆွေးနွေးရေဒီယိုမိကုံးမှာပြောကြားပါရယ်ကာဝေးဝန်ကြီးရောဘတ်ဂိတ်ကလည်းအီရတ်ကနေပြီးတော့တပ်တွေဆုတ်ခွာရေးရက်တတ်မှတ်မယ်ဆိုရင်ရန်သူတွေကိုသတင်းစကားပြောသလိုဖြစ်နေမယ်ဆိုတာကိုလွှတ်တော်ကိုပြောခဲ့ပြီးလို့သမ္မတဘော့ရှ်ကပြောပါရယ်ဆက်နေပတ်သက်လို့ရက်တတ်မှတ်မှုဟာဒုက္ခရောက်စေလိမ့်မယ်လို့သမ္မတဘော့ရှ်ကအခုလိုပြောခဲ့ပါရယ
် Many in Congress say they support the troops and I believe them. Now they have a chance to show their support.
ဆက်တော်တွေမှာတော်များများကတပ်ဖွဲ့တွေကိုထောက်ခံထားတာပါသူတို့ကိုကျွန်တော်ယုံကြည်ပါတယ်အခုဆိုရင်လည်းသူတို့ကိုတကယ်ကိုထောက်ခံတယ်ဆိုတာပြဖို့စာအဖြစ်လည်းပြဖို့အခွင့်အလမ်းရှိနေပါတယ်အခုတပ်ဖွဲ့တွေအတွက်ရေးပေါ်စစ်သုံးစိတ်ကိုနှောင့်နှင်းကြံ့ကြံ့မှုမရှိဘဲနဲ့စွတ်တော်အနေနဲ့အတိပြုပေးဖို့လိုပါတယ်။ဒါမှမဟုတ်တဲ့မူကြမ်းတင်လာရင်တော့ကျွန်တော်ကဗီဒီယိုသုံးပြီးတော့ပယ်ချရပါလိမ့်မယ်လို့သမ္မတဘုတ်ကပြောဆိုတာပါ။လက်ရှိအဖြစ်တော့အီရတ်ကနေပြီးတော့အမေရိကန်တပ်တွေဆုတ်ခွာဖို့2008ခုနှစ်စက်တင်ဘာလကိုစွတ်တော်ရဲ့မူကြမ်းမှာရက်သတ်မှတ်ထားပါတယ်။